နိုင်ငံတကာကစီးပွားရေးကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်အရကိုရိုနာရောဂါကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့နိုင်ငံတွေမှာပုံမှန်အခြေအနေပြန်ရောက်ဖို့နှစ်နဲ့ချီပြီးကြာနိုင်တယ်လို့ဆိုပါတယ်။အထူးသဖြင့်တကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းမှုတွေရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဟာစီးပွားပြတ်ကပ်ဖြစ်ပြီးနှစ်တော်ကြာမှပေါ်လာတတ်တဲ့သာရကတွေရှိနေပါတယ်။1929ခုနှစ်စက်တင်ဘာလ4ရက်မှာအမေရိကန်နိုင်ငံ Wall Street Stock Share ဈေးကွက်မှာ Black Tuesday လို့ခေါ်တဲ့ Stock Share ဈေးကွက်ပြိုလဲမှုကနေစတင်ပြီးနိုင်ငံအနှံ့စီးပွားရေးလုပ်ငန်းတွေပြိုလဲကုန်ပါတယ်။အဲ့ဒီဖြစ်ရပ်ကနေစီးပွားရေးကျဆင်းမှုတွေကမ္ဘာအနှံ့ကိုပြန့်နှံ့သွားပြီး Great Depression လို့ခေါ်တဲ့ကမ္ဘာသမိုင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့စီးပွားရေးအကျပ်တေးကြီးစတင်ဖြစ်ပွားခဲ့ပါတယ်။အမေရိကန်မှာစတင်ခဲ့တဲ့ကမ္ဘာစီးပွားရေးပြတ်ကပ်ကြီးဟာဥရောပနိုင်ငံတွေကိုပါကူးစက်သွားခဲ့တဲ့နောက်ဥရောပနိုင်ငံတွေဟာပထမကမ္ဘာစစ်အတွက်စစ်ရောကြီးတွေကိုအမြန်ဆုံးပေးဖို့ဆက်ရှုံးနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံကိုဝိုင်းပြီးဖိအားပေးခဲ့ကြပါတယ်။ငကိုကလေးကအင်အားချိနေနေတဲ့ဝိုင်မာရီပက်ဘလစ်လို့ခေါ်တဲ့ဒီမိုကရေစီအစိုးရဟာအဖက်ဖက်ကနေကြဆင်းပြီးဖျော်ဖျဲဖြစ်နေတဲ့ဂျာမနီနိုင်ငံကိုစီမံအုပ်ချုပ်နိုင်စွာမရှိတော့ဘဲ1933ခုနှစ်မှာနာဇီပါတီအာဏာရလာပါတယ်။အဒော့ဖ်ဟစ်တလာဦးဆောင်တဲ့နာဇီပါတီဟာဂျာမန်လွှတ်တော်တွေကအတိုက်ခံပါတီအလုံးကိုနှိမ်နှင်းပြီးအကျွမ်းမဲ့အာဏာရယူလိုက်တဲ့အချိန်မှာတော့နိုင်ငံရဲ့စီးပွားရေးကိုပြန်လည်ဆွဲတင်နိုင်မှုပြင်းထန်တဲ့မူဝါဒတွေကိုချမှတ်အကောင့်ထဲပေါ်ခဲ့ပါတယ်။ဒီထဲမှာနိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်ပြုတာ၊သွင်းငုံအခွန်စည်းကြတာနဲ့အခြေခံလူသုံးကုန်တွေကိုရုရှားစနစ်နဲ့ဖြန့်ဝေပေးတာလို့ထိရောက်တဲ့အပြောင်းအလဲတွေလုပ်ခဲ့တယ်လို့ပဲဂျူးလူမျိုးလုပ်ငန်းရှင်တွေစီကပိုင်ဆိုင်မှုပစ္စည်းတွေကိုသိမ်းယူတာနိုင်ငံအနှံ့ချွေးတဲ့စခန်းတွေတိဆောက်ပြီးကျွန်လုပ်သားတွေအသုံးပြုတာစတဲ့လုပ်ရက်တွေပါဝင်နေပါတယ်။နာဇီပါတီရဲ့အအောင်မြင်ဆုံးနှီးပြူဟာတစ်ခုကတော့နိုင်ငံဗန်နာငွေတွေကိုဂျာမနီစစ်တပ်အတွက်အကြီးအကျယ်ထုတ်သုံးပြီးဆက်လက်နက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေကနေနိုင်ငံရဲ့စီးပွားရေးပြန်တက်လာအောင်လုပ်နိုင်ခဲ့တာပါ။စီးပွားရေးကျဆင်းမှုကြောင့်ဂျာမန်ပြည်သူတန်းပေါင်းများစွာအလုလမဲ့ဖြစ်နေတာကိုလည်းစစ်တီအင်အားတိုးချဲ့မှုနဲ့ပဲဖြေရှင်းခဲ့ပါတယ်။အဲဒီနောက်မှာတော့တိုးပွားလာတဲ့စစ်အင်အားနဲ့အတူဂျာမန်ပြည်သူတွေရဲ့အစွန်းရောက်မျိုးချစ်စိတ်ကိုနှိုးဆွပေးပြီးပထမကမ္ဘာစစ်ပြီးမှဆုံးရှုံးသွားတဲ့ဂျာမနီပိုင်နယ်မြေတွေကိုပြန်လည်သိမ်းယူဖို့ကြိုးပမ်းခဲ့ရကနေဒုတိယကမ္ဘာစစ်ကြီးစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ
် The hand that dropped the bombs on defenseless Rotterdam Brussels Belgrade
countryအချိန်ထဲမှာပဲကမ္ဘာစီးပွားပြတ်ကပ်စတင်ခဲ့တဲ့အမေရိကန်နိုင်ငံမှာတော့သမ္မတသည့် Franklin D. Roosevelt ဦးဆောင်တဲ့အစိုးရတက်လာပြီးအမေရိကန်နိုင်ငံရဲ့စီးပွားရေးပြန်လည်နလန်ထူနိုင်မှုအစိုးရတက်တန်းပထမရက်တရအတွင်းမှာလွှတ်တော်ကနေဥပဒေတွေအမျိုးမျိုးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအချိန်ကအမေရိကန်နိုင်ငံလှုပ်ဆောင်ခဲ့တဲ့နှီးပြူဟာတွေအကြောင်းကိုလွှတ်တော်အမတ်နဲ့စီးပွားရေးပညာရှင်ဦးတန်းစိုးဘောဂဗေဒကအခုလိုရှင်းပြပါဗျာ။
လူတော်မင်းမင်းနားလည်အောင်ပြောရရင်တော့ဟို1930မှာသူအမေရိကန်ရှင်းသွားတာလွယ်လွယ်လေးပဲလူဦးရေ2000ရှိတယ်2000ကိုသူက1000စီခွဲလိုက်တယ်1000စီခွဲလိုက်တယ်1000စီခွဲလိုက်ပြီးတော့မှအစိုးရရဲ့ project တွေပေါ့ project ဥပမာဟိုမြောင်းတူးတယ်ပေါ့ဗျာကန်တူးတယ်ပေါ့ကန်တူးတယ်ကိုဒီဘက်က1000ကိုသူကမြောင်းကိုတူးခိုင်းလိုက်တယ်အဲ့တော့အဲ့လူ1000ကအဲ့ပတ်စံရသွားတဲ့အတွက်သူကသူကလည်းဒီတိုင်းနေအောင်မို့ထမင်းဝယ်မယ်မဲသားဝယ်မယ်ကြက်သားဝယ်မယ်ဆန်ဝယ်မယ်ဆိုတော့အဲ့မှာထောက်ဝယ်ထပ်ရတော့တစ်ဖက်က production ကဟိုဆန်ထုတ်တဲ့လူပဲဘာဟိုခုနပြောတဲ့တက်သီးဝင်လာတာငါရောင်းတဲ့လူပဲပြသူတို့ကရောင်းရတယ်ပြန်ရှိတယ်ထုတ်လို့မှုနဲ့ရောင်းရတယ်ကွတ်တီဖြစ်သွားအဲ့လေနီးနေတစ်ဖက်ကရှင်းတယ်ဒီကနောက်တစ်ခုကျတော့တစ်ဖက်က1000ကျဘာပြန်ရှင်းလဲဆိုတော့3000ကနေပြီးတော့တူထားတဲ့ကံပေါ့မြေကြီးပေါ့နော်နောက်1000ကိုပြန်ခေါ်လာပြီခေါ်လာပြီးတော့သူတို့တူထားတဲ့မြေကြီးကိုပဲအဲ့နေကံကိုပြန်ဖြုတ်ပြန်ဖို့ခိုင်းလိုက်တယ်ပြန်ဖို့ခိုင်းအဲ့ဒီကနေပြီးတော့မှသူကဘယ်လိုသွားလဲဆိုတော့အချိန်ပေါ့ဗျာ liquidity လို့ခေါ်တော့ငွေဖြစ်လွယ်မှုလို့ခေါ်တော့အဲ့အလုပ်သမားသတောင်းကနေပြီးတော့ကုန်ပစ္စည်းဝယ်လိုက်တယ်ကုန်ပစ္စည်းဝယ်လိုက်တယ်ကုန်တယ်ရနေကုန်ရောင်းရတယ်ကုန်ရောင်းရတဲ့အတွက်ထုတ်လုပ်မှုတွေရှိတယ်ထုတ်လုပ်မှုတွေရှိလာတဲ့အတွက်အဲ့ဘေးမှာရှိတဲ့အလုပ်လက်မဲ့တွေကိုအဲ့ကုန်စစ်ရုံမှာအလုပ်တွေပြန်ခန့်နိုင်တယ်အဲ့လိုပြန်လှည့်သွားတာအဲ့လိုမျိုးနဲ့သူကစီးပွားရေးပြန်ဆွဲတင်တာပေါ့နော်အဲ့တော့ဒါဥပမာအကောင်းဆုံးပဲ
California and New York State of the Dane the Norwegian the Swede.
သမရာ Franklin D. Roosevelt အစိုးရဟာစီးပွားရေးချို့တဲ့သူတွေကိုကူညီဖို့ relief နိုင်ငံစီးပွားရေးပြန်လည်နလန်ထူဖို့ recovery နဲ့အလားတူစီးပွားပြတ်ကပ်မျိုးထပ်မကြုံရအောင်ဗန္နာယီကဏ္ဍမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့ reform ဆိုတဲ့အသုံးလုံးနည်းပြဟာကိုအကောင့်ထဲပေါ်ခဲ့တာပါ။ဒ ပြည်သူရဲ့အလုပ်ကံရဖို့နဲ့နိုင်ငံစီးပွားရေးပြန်လည်အားကောင်းလာစေဖို့ကြီးမားတဲ့အခြေခံအဆောက်အဦတွေကိုနိုင်ငံတော်ဗန်နာငွေနဲ့တည်ဆောက်ခဲ့ရမှာဆန်ဖရန်စစ္စကိုမြို့ကနာမည်ကျော် Golden Gate တရားနဲ့ကော်လိုရာဒိုမြစ်ပေါ်ကဟူဗာရေလောင်းမှန်စီမံကိန်းတွေပါဝင်ခဲ့ပါတယ်အဲ့ဒီခေတ်အခါကကမ္ဘာစံချိန်တင်ခဲ့တဲ့ဒီအခြေခံအဆောက်အဦတွေဟာဒီနေ့အချိန်မှာတော့အမေရိကန်နိုင်ငံရဲ့အထိမ်းအမှတ်တင်ကြတာတွေဖြစ်နေပြီးအမေရိကန်ပြည်သူတွေနောက်နှစ်ပေါင်းများစွာဆက်လက်အသုံးပြုနေကြဆဲဖြစ်တဲ့အကြောင်းသမိုင်းတွေကတိစုပ်ပန်အစီအစဉ်ကနေတင်ပြလိုက်ရပါတယ်ခင်ဗျာ